of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2018ခုနှစ်ဒီဇင်ဘာလ29ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်စနေညနေခင်းအတွက်အစီအစဉ်မှုကကျွန်မစုမမရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုကိုရင်နိုင်နဲ့ယူချင်ညာပေးသွားမှာပါအစ်ဂျင်နိုင်ငံမှာဒီစစ်သွေးကြွလို့ယူဆသူအယောက်40လောက်ကိုလုံခြုံရေးတွေကတုတ်တင်နိုင်ခဲ့တယ်လို့အစ်ဂျင်အာဏာပိုင်တွေကပြောပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာဘုံတလုံးပေါက်ကွဲခဲ့တာကြောင့်လူ၄ဦးဒဏ်ရာရသွားပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုတင်ပြပြီးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီကနေ့ဒီသောတာရှင်တွေအတွက်တင်ဆက်ပေးမယ်။စနေညနေခင်းရဲ့ထိတ်တန့်ရောက်သတင်းလွှာတွေကတော့စစ်တပ်ကိုအတရေဖြတ်မှုနဲ့မြစ်ကြီးနားအကျဉ်းတောင်မှာထောင်ချခံထားရတဲ့ကချင်ငိမ့်ညာရေးလှုပ်ရှားသူ၃ဦးရဲ့အမှုကိုကချင်ပြည်နယ်တရားလွှတ်တော်ကိုပြင်ဆင်ချက်တင်သွင်းထားပါတယ်သူတို့လွတ်မြောက်ဖို့မျှော်လင့်ချက်ရှိပါရဲ့လား
ကချင်ပြည်နယ်တရားလွှတ်တော်ကတဲ့မပင်ခင်ပြည့်ဖြတ်လို့ရတယ်အဲ့အာဏာတို့ရှိမှရှိတယ်အဲ့တော့သူတို့တရားစင်ရေးအာဏာနဲ့ဒီပေါင်းပေါင်း
ဒီသူတို့ရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ကချင်ရှင်နေဦးမုံဆိုင်သူပြောပြပေးသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်မြန်မာနိုင်ငံအပါအဝင်ကမ္ဘာနိုင်ငံတော်တော်များများကပဋိပက္ခတွေအတွင်းမှာရက်ဆက်ကြမ်းကြုတ်မှုဒဏ်ကိုခံနေရတဲ့ကလေးငယ်အရေးအတွက်ကဒီ2018ခုနှစ်အတွင်းမှာပဲတိတိတသားတိုးလာနေတဲ့အကြောင်းသတင်းဆောင်မှအပါအဝင်သောတာရှင်တွေအတွက်ဒီဇင်ဘာတေးသချင်းလက်ဆောင်ပါဖို့လည်းရှိပါတယ်အခုအရင်ဆုံးကတော့စနေညနေခင်းအတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုအောင်အောင်နဲ့ကိုရဲနိုင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်
စီးရီးယားနိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေပြန်ပြီးတော့ထွက်ခွာဖို့အသင့်ဖြစ်နေတဲ့ဆိုပေမဲ့အမေရိကန်စစ်ဖက်အရာရှိတွေအနေနဲ့စီးရီးယားမှာအခြေအနေတွေအပြောင်းလဲမရှိအောင်သတိထားနေကြပါတယ်။စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကမန်ဘစ်ဆိုတဲ့မြို့ကိုစီးရီးယားဆိုရတပ်ဖွဲ့တွေကပြန်ပြီးတော့ထိန်းချုပ်လိုက်တယ်လို့မနေ့ကကြေညာခဲ့တာဟာမဟုတ်မှန်တဲ့အကြောင်းအမေရိကန်ဘက်ကညင်းပယ်ပါတယ်။အဲ့ဒီမန်ဘစ်မြို့ဟာတင်းမာမှုတွေရှိနေတဲ့စီးရီးယားကခတ်ပြည်သူစစ်တွေနဲ့တူရကီတပ်ဖွဲ့တွေအကြမ်းမှာခတ်တရဲ့မေတ္တာရက်ခံချက်ကြောင့်အမေရိကန်ကအကူအညီပေးနေတဲ့ဒေသလည်းဖြစ်ပါတယ်။စီးရီးယားအစိုးရတပ်ရဲ့ကြေညာချက်ထဲမှာတော့အရေးကြီးတဲ့နေရာတွေကိုအစိုးရတပ်ဖွဲ့တွေသိမ်းယူထားပြီးတော့အဲ့ဒီနေရာတွေကစီးရီးယားပြည်သူတွေနဲ့အဲ့ဒီမှာရှိနေသူတွေရဲ့လုံခြုံရေးအတွက်အပြေအဝအာမခံချက်ရှိတယ်မှာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်း IS စစ်သည်အဖွဲ့တွေကိုတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေက Twitter လူမှုကွန်ရက်ကနေတဆင့်တုတ်ပြန်တာကတော့စီးရီးယားအစိုးရတပ်ကပြောသလိုအခြေအနေတွေကိုမမြင်ရဘူးဒီလိုပြောဆိုကြရလဲမမှန်ကန်ဘူးလို့ဆိုပါတယ်။မန်ဘစ်မြို့ကပြည်သူတွေရဲ့ဂုံတိတ်ခါနဲ့လုံခြုံရေးကိုကျွန်တော်တို့အားလုံးကလေးလေးဆားဆားရှိကြောင်းလဲအမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေကပြောပါရယ်မန်ဘစ်မြို့ပြည်မှာအခြေဆိုင်နေတဲ့ဒါဇင်နဲ့ချီတဲ့အမေရိကန်တပ်ဖွဲ့ဝင်တွေနေရာရွှေ့ပြောင်းမှုတွေမရှိဘူးလို့လည်းအမေရိကန်ကာကွယ်ရေးအရာရှိတဦးက VOE ကိုပြောပါရယ်အမေရိကန်တပ်ဖွဲ့ဝင်တွေအနေနဲ့လုံခြုံမှုရှိဖို့နဲ့စီးရီးယားကနေစနစ်တကျပြန်ထွက်ခွာဖို့ကိုပဲအာရုံစိုက်ထားတယ်လို့ဆိုပါရယ်
နေဇာတတိုင်းကာဖို့အတွက်သူတောင်းဆိုထားတဲ့ငွေကိုလွှတ်တော်ကမချပေးဘူးဆိုရင်သူ့အနေနဲ့အမေရိကန်မက္ကဆီကိုနေဇာတလျှောက်လုံးကိုပိတ်ပစ်ပြီးတော့ Honduras, Guatemala, El Salvador နိုင်ငံတွေကိုပေးနေတဲ့အကူအညီတွေကိုလည်းဖြတ်တောက်ပစ်မယ်လို့အမေရိကန်သမ္မတ Donald Trump ကတောက်ကြနေကထပ်ပြီးတော့ချင်းချောက်လိုက်ပါတယ်။ဒါ့အပြင်တိုင်းပြည်ရဲ့လူမှုဥပဒေကိုပြောင်းလဲပစ်ဖို့ကိုလည်းသမ္မတ Trump က Twitter ကနေပြောလိုက်ပါတယ်။အမေရိကန်ဆိုရလုပ်ငန်းတချို့အစိပ်ပိုင်းတွေရက်ဆိုင်နေတာ9ရက်မြောက်နေ့မှာပဲသမ္မတ Trump ကအခုလို Twitter ကနေတောက်လျှောက်ပြောဆိုလာတာဖြစ်ပါတယ်။သမ္မတ Trump ကနေဇာတတိုင်းကာဖို့အတွက် American Dollar 5 Billion တောင်းဆိုထားပြီး Democrat တွေဘက်ကတော့နေဇာလုံခြုံရေးအတွက်အသုံးစရိတ်ကိုအတိုင်းအတာတစ်ခုထိတိုးပေးခဲ့ပေမဲ့ဒတိုင်းကာဖို့ကိစ္စကိုတော့လုံးဝဆန့်ကျင်နေတာကြောင့်သမ္မတ Trump နဲ့ Democrat လွတ်တော်အမတ်တွေကြားအစိုးရအသုံးစရိတ်နဲ့ပတ်သက်ပြီးတော့ညှိနှိုင်းလို့မရပဲအစိုးရလုပ်ငန်းတချို့လည်းရက်ဆိုင်နေတာဖြစ်ပါတယ်။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ရုံးရဲ့အဆိုအရတော့အမေရိကန်မက္ကဆီကိုနယ်စပ်ကိုပိတ်လိုက်ခြင်းအဖြစ်နိုင်ငံခြားကုန်သွယ်ရေးကိုထိခိုက်စေမှာဖြစ်ပြီးတော့နိုင်ငံကုန်သွယ်ရေးဟာတနည်းကိုအမေရိကန်ဒေါ်လာ 1.68 ဘီလီယံတန်ဖိုးရှိတာလည်းဖြစ်ပါတယ်ခင်ဗျာ
။အီဂျစ်နိုင်ငံဂီဇာနဲ့စင်နိုင်ဒေသကတိကျနေနေမှု၃ခုအတွင်းစစ်သွေးကြွလို့ယူဆသူအယောက်40လောက်ကိုလုံခြုံရေးတွေကတုတ်တင်နိုင်ခဲ့တယ်လို့အီဂျစ်အာဏာပိုင်တွေကပြောပါတယ်။ဂီဇာမြို့နီးမှာဘတ်စကာတစီကိုပုံခွဲတက်ခဲ့တာကြောင့် BNN ခီးသွား၃ဦးနဲ့အဲလန်ညွန်တဦးတို့တည်ဆုံသွားပြီးတော့နောက်တစ်ရက်မှာပဲအကြမ်းဖက်သမားတွေကိုအီဂျစ်ကအခုလိုနှိမ်နင်းတာပါ။ဘတ်စကာမောင်းသမားနဲ့တခြား BNN ခီးသွား၁၁ဦးကတော့အဲ့ဒီတိုက်ခိုက်မှုအတွင်းဒဏ်ရာရရှိသွားပါတယ်။ဒီကနေ့မှာတုတ်တင်နိုင်ခဲ့တဲ့အဲ့ဒီစစ်သွေးကြွတွေနဲ့ခီးသွားတွေကိုတိုက်ခိုက်ခဲ့မှုနဲ့ဆက်ဆက်မှုရှိပြီရှိဆိုတာကိုတော့ အီဂျစ်ပြည်ထောင်စုဝန်ကြီးဌာနကပြောမသွားပါဘူးအဲ့ဒီစစ်သွေးကြွတွေဟာလူညိုရေးတပ်ဖွဲ့တွေ Church တွေနဲ့ခရီးသွားတွေကိုတိုက်ခိုက်ဖို့ကြံစီနေတဲ့ဆိုတဲ့သတင်းရရခြင်းမှာပဲအခုလိုနှိမ်နှင်းခဲ့တာဖြစ်တယ်လို့လည်းအီဂျစ်ပြည်ထောင်စုကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုမထားတဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးပေးဖို့ BNN အစိုးရကလည်းအီဂျစ်အစိုးရကိုတောင်းဆိုထားပါတယ
်ဆူဒန်နိုင်ငံမြို့တော်ခတ်တူးမှာဆန္ဒပြတဲ့သူတွေကိုဆူဒန်လုံခြုံရေးတပ်ဖွဲ့တွေကမနေ့တောက်ချာနေ့ကမြေယူပုံးတွေနဲ့ပစ်ခတ်နှိမ်နှင်းခဲ့ပါတယ်။ဇနပြရဲ့သူတွေကပေါမုတ်ဈေးတက်သွားတာကိုမကျေနပ်တဲ့အတွက်မနေ့တောက်ချာနေ့ကဇယံမြောင်နေ့ဖြစ်တဲ့ဇနပြခဲ့ကြပြီးတော့အခုခါမှာတော့အစိုးရဆင်းပေးဖို့အထိပါတောင်းဆိုလာနေကြပါတယ်။ဇနပြရဲ့သူတွေကတောက်ချာနေ့ကဗလီမာဝတ်ပြုဆူတောင်းခဲ့ကြပြီးတဲ့နောက်ဇနပြခဲ့ကြတာဖြစ်ပြီးတော့ဝတ်ပြုဆူတောင်းသူရာပေါင်းများစွာကိုလည်းရဲတပ်ဖွဲ့ကမြေယူပုံးတွေနဲ့ပစ်ခတ်နှိမ်နှင်းခဲ့ပါတယ်။ဇနပြရဲ့သူတွေဟာအွန်ဒါမန်ပို့ဆူဒန်အက်ဘာရာနဲ့မော်ဒန်နီမြို့အပါဝင်နိုင်ငံတော်မှာဆန္ဒပြခဲ့ကြတာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်ဆန္ဒပြတဲ့သူတွေကကာတာယာတွေကိုမီးရှို့ခဲ့တာကြောင့်ခတ်တူးမြို့တချို့နေရာတွေမှာမီးခိုးလုံးကြီးတွေထွက်ပေါ်နေတာတွေကိုဓာတ်ပုံတွေနဲ့ဗီဒီယိုတွေမှာတွေ့မြင်ကြရပါတယ်ခင်ဗျာ
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းထိုမီတာ70 kHz 10683လိုင်းထိုမီတာ19 kHz 15565နဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOE ကနေစနေနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ထိုင်းနိုင်ငံတောင်ပိုင်းမှာခွဲထွက်လို့တဲ့မွတ်စလင်သဘုံတွေထောင်ထားတယ်လို့ယူဆရတဲ့ဘုံတွေကတလုံးပောက်ကွဲခဲ့တာကြောင့်လူ၄ဦးတန်ရာရောက်သွားပါတယ်တောက်ကြနေညာကလူသူရောက်ပေါက်နေပါတဲ့ရွာကကင်းဆက်ခန်းကိုစောင့်ကြနေတဲ့ထိုင်းလူမျိုးရေးတပ်ဖွဲ့တွေနဲ့စစ်သေးကြော်တွေအပြန်အလှန်တိုက်ခိုက်ခဲ့ကြတာလို့လဲနာရတီဝက်ပြည်နယ်အရာရှိတွေကပြောပါတယ်အဲ့ဒီအကြမ်းဖက်စစ်သေးကြော်တွေဟာဓာတ်တိုင်တွေကိုပိတ်မှတ်ထားပြီးတော့ဘုံထောင်ပောက်ခွဲခဲ့တာကြောင့်မိတွေလည်းပြတ်သွားပါတယ်ဗုဒ္ဓဟူးနေ့နဲ့ကြာသပတေးနေ့ညတွေတုန်းကလည်းအနီးအနားစောင့်ခလာပြည်နယ်ကလူကြိုက်များတဲ့ပင်လေကန်းကျင်တဲ့တခြားနေရာတစ်ခုမှာအခုလိုဘုံခွဲတက်ခတ်တာကြောင့်အပြက်စီးတွေရှိခဲ့ပါတယ်ဒါပေမဲ့လည်းအသေးပြောက်တော့မရှိခဲ့ပါဘူး2004ခုနှစ်ကနေစလို့ထိုင်းတောင်ပိုင်းကမွတ်စလင်သဘုံတွေနဲ့ပြည်ပခန့်တွေအတွင်းလူပေါင်း8000လောက်တော့တည်ဆုံခဲ့ပြီးဖြစ်ပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာ1998ခုနှစ်ကခမာနီအုပ်ချုပ်မှုအဆုံးသတ်ခဲ့တဲ့အထိမ်းအမှတ်အဆောက်အုံကိုဝန်ကြီးချုပ်ဟွန်ဆန်ကဒီကနေ့စနေနေ့မှာဖွင့်လှစ်လိုက်ပါတယ်ဒီအထိမ်းအမှတ်အဆောက်အုံဟာဖနွန်ပင်မြို့မြောက်ဘက်မှာတည်ရှိတာဖြစ်ပြီးတော့ခမာနီဆိုရပြုတ်ကျခဲ့တဲ့နှစ်20ပြည့်အထိမ်းအမှတ်ဖြစ်တဲ့ဖွင့်လှစ်လိုက်တာဖြစ်ပါတယ်ခမာနီတွေဟာကမ္ဘောဒီးယားနိုင်ငံကို1980ပြည့်လွန်နှစ်တွေကနေစပြီးတော့1998ခုနှစ်အထိအုပ်ချုပ်လာခဲ့တာပါကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာဒီအခမ်းအနားကိုတော့ကျယ်ငါးဝက်စစ်ဝတ်စုံနဲ့ဝတ်မီတက်ရောက်ခဲ့ပြီးတော့နှစ်နာရီကြာမိန်ခွန်းပြောကြားသွားခဲ့ပါတယ်ဝန်ကြီးချုပ်ဟွန်ဆန်ကသူ့အနေနဲ့တခြားကောင်းဆောင်တွေပြည်သူတွေနဲ့အတူပူးပေါင်းပြီးတော့တချင်းကလူသက်ကွင်းဖြစ်ခဲ့တဲ့နေရာကိုဘေးကင်းလုံခြုံစိတ်ချရတဲ့အမည်အဖြစ်ပြောင်းလဲပြစ်နိုင်ခဲ့တယ်ဆိုပြီးတော့သူရဲ့မိန်ကုန်းထဲမှာပြောသွားပါတယ်။ဒါပြင်သူ့အနေနဲ့ကမ္ဘောဒီးယားနိုင်ငံမှာငြိမ်းချမ်းရေးရအောင်လှုပ်ပေးနိုင်ခဲ့သလိုတနိုင်ငံလုံးကိုလည်းသမိုင်းတစ်လျှောက်မှာပထမဆုံးအကြိမ်ပေါင်းစည်းနိုင်အောင်လုပ်နိုင်ခဲ့ကြောင်းဒါပြင်စီးပွားရေးရလည်းတာယာဝါပြောအောင်လုပ်နိုင်ခဲ့တယ်ဆိုပြီးတော့ပြောကြားသွားပါတယ်။ဒီအခမ်းအနားကိုတော့လူပေါင်း4000လောက်တက်ရောက်ခဲ့တယ်လို့ကမ္ဘောဒီးယားအစိုးရဘက်ကပြောကြားလိုက်ပြီးတော့ဝန်ကြီးချုပ်ဟွန်ဆန်ရဲ့မိန်ကုန်းကိုလည်းတနိုင်ငံလုံးကိုရုပ်သံကနေထုတ်လွှင့်ပြသသွားခဲ့ပါတယ်ခင်ဗျာ။
ဖိလစ်ပိုင်တောင်ပိုင်းကပင်လယ်ရေပြင်အောက်မှာအင်အားပြင်းငလျင်ဒီကနေ့လှုပ်ခတ်ခဲ့တာကြောင့်အရှေ့တောင်ဒေသကပြည်နယ်မှာနေထိုင်သူတွေအနေနဲ့ဆူနာမီလိုင်းလုံးကြီးတွေရဲ့ရန်ကိုသတိထားပြီးတော့နေကြဖို့ဖိလစ်ပိုင်ငလျင်စောင့်ကြည့်ရေးအေဂျင်စီကသတိပေးထားပါတယ်ဒီငလျင်ကြောင့်အထိကိဖြစ်စီတွေရှိတယ်ဆိုတာမျိုးတော့မကြသေးပါဘူးဖိလစ်ပိုင်မိတောင်နဲ့မြေငလျင်စောင့်ကြည့်ရေးအင်စတီကျူကငလျင်ဟာဒဗာဟုကနေမိုင်တရာလောက်အကွာကမြေအောက်မိုင်30မှာ 9.1 အဆင့်နဲ့လှုပ်ခတ်ခဲ့တာလို့ဆိုပါတယ်နောက်ထပ်လည်းငလျင်အသေးစားလေးတွေလှုပ်ခတ်နိုင်မဲ့ပေမဲ့အထူးကြိုက်ရှိမှာမဟုတ်ဘူးလို့ခန့်မှန်းထားပါတယ်။အမေရိကန်ဘူမိဗေဒတိုင်းထွာရေးအေဂျင်စီကတော့ငလျင်ဟာမြေအောက်38မိုင်အနက်မှာလှုပ်ခတ်ခဲ့ပြီးတော့ 6.9 အဆင့်ရှိတယ်လို့ဆိုပါတယ်။ငလျင်ကြောင့်ဆူနာမီဖြစ်လာနိုင်ခြင်းနည်းပေမဲ့ဒေသတွင်းကံယူရက်နေမှာနေထိုင်သူတွေအနေနဲ့သတိထားကြဖို့ငလျင်လှုပ်ခတ်ပြီး2နာရီကြာမှာဖိလစ်ပိုင်အာဏာပိုင်တွေကသတိပေးထားပါတယ်။အင်ဒိုနီးရှားကလည်းဒီငလျင်ကြောင့်ဆူနာမီဖြစ်မလာနိုင်ဘူးလို့ခန့်မှန်းထားပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကပောက်ခွဲပြီးဖြိုကျပြီးတော့ဆူနာမီရေလိုင်းလုံးကြီးတွေဖြစ်ပေါ်ခဲ့တဲ့မီးတောင်ဟာအခုခါမှာတော့အရွယ်စားအရာရောအမြင့်မှာတိတ်မကြံတော့ဘူးလို့အင်ဒိုနီးရှားနိုင်ငံကသုတေသီတွေကပြောကြားလိုက်ပါတယ်။အနက်ခရကတောင်မီးတောင်ဟာအခုဆိုရင်ဒူနဂိုရှိတဲ့အရွယ်စားရဲ့၄ဘုံတစ်ဘုံသာကျန်တော့တယ်လို့ အင်ဒိုနီးရှားနိုင်ငံရဲ့မီးတောင်နဲ့ဘူမိဗေဒဗေဒုက္ခကပ်ဘေးအန္တရာယ်ရောဂါရေးဌာနကသိပ္ပံပညာရှင်တွေကပြောပါတယ်မီးတောင်ကဆက်လက်ပောက်ကွဲနေတာကြောင့်သူတွေတီတွေအနေနဲ့ဒီမီးတောင်နောက်ကိုတော့ကတ်လို့မရပဲဖြစ်နေပါတယ်ဒါကြောင့်သူတို့ဟာဂျိုလူကနေပဲရေဒါတွေကိုအသုံးပြုပြီးတော့ခမန်းတွက်ချက်တာတွေကိုဆက်လုပ်နေကြရတာဖြစ်ပါတယ်အနက်ဒီကောင်မောင်များအနက်ခရကရောင်မီးတောင်ဟာဒီဇင်ဘာ22ရက်နေ့ကစတင်ပောက်ကွဲခဲ့ခြင်းကစပြီးတော့တန်း150ကနေ180ခုပမီတာလောက်ဆုံးရှုံးသွားတဲ့အတွက်အခုခါမှာအရွယ်အစားအဖြစ်တန်း40ကနေ80ခုပမီတာသာကျန်တော့တယ်လို့အဲ့ဒီဌာနကပြောပါတယ်မီးတောင်ဝရဲ့အမြင့်ဆုံးနေရာဟာပြီးခဲ့တဲ့စက်တင်ဘာလက338မီတာရှိနေရာကနေအခုခါမှာ110မီတာလောက်သာကျန်တော့တယ်လို့လည်းပြောပါတယ်အဲ့ဒါခရကရောင်မီးတောင်ဟာ1883ခုနှစ်ကပောက်ကွဲခဲ့တဲ့ဒီခရကရောင်မီးတောင်ရဲ့အကျွမ်းကျန်မီးတောင်လည်းဖြစ်ပါတယ်ခင်ဗျာ
အမေရိကန်အမိမြေလွန်ကျော်ရေးဝန်ကြီးခရစ်စတီနီဆင်ဟာဒီတက်ဆက်ပြည်နယ်အယ်ပါဆိုမြို့ကဒီငဇက်ကာကွယ်ရေးနဲ့အောက်ခွန်ဌာနမှာအဖမ်းဆီးခံထားရုံဒီတည်ဆုံသွားတဲ့ဂေါ်ဒီမာလာနိုင်ငံကဒီကလေးငယ်တည်ဆုံသွားတဲ့စခန်းကိုတွားရောက်ကြည့်ရှုခဲ့ပါတယ်။အဲ့ဒီတည်ဆုံသူဟာအသက်ရှင်နေအရွယ်ယောက်ျားလေးရဲ့ဒီအသက်ရှူလမ်းကြောင်းနဲ့အဆုတ်ကိုစစ်ဆေးတဲ့အခါမှာတုတ်ကွေးဖြစ်နေတာကိုတွေ့ရကြောင်းနယူးမက္ကဆီကိုစေဝါစစ်ဆေးရေးရုံးရဲ့မနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တုတ်ကွေးကြောင့်ကလေးငယ်တည်ဆုံရတယ်ဆိုတာကိုစစ်ဆေးတွေ့ရှိရပြီးတော့ရှေ့ဆက်စစ်ဆေးမှုတွေလုပ်ဖို့လည်းလိုအပ်တယ်လို့ဆိုပါတယ်။တည်ဆုံခဲ့တဲ့ဂွာဒီမာလာနိုင်ငံကဖီလစ်ဂေါမက်စ်အလွန်ဇွန်ဆိုသူဖြစ်ပြီးတော့သူဟာဒီဇင်ဘာလ24ရက်ခရစ်စမတ်အကြိုနေ့မှာကွယ်လွန်ခဲ့တာပါခင်ဗျာ
ဒီဇင်ဘာလ29ရက်စနေညနေခင်းရဲ့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးစနေညနေခင်းရဲ့ထိပ်တန်းရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။စစ်တပ်ကိုအသေးရေဖျက်မှုနဲ့ထောင်ချခံထားရတဲ့ကချင်ငိမ့်ညံ့ရေးလှုပ်ရှားသူ၃ဦးရဲ့အမှုကချင်ပြည်နယ်တရားလွှတ်တော်ကိုပြင်ဆင်ချက်တင်သွင်းထားပြီးတော့တရားစီရင်ရေးမှာအာဏာပိုင်တွေဘက်ကဆွတ်ဖက်မှုမရှိခဲ့ဘူးဆိုရင်တော့သူတို့ပြန်လွတ်မြောက်ဖို့မျှော်လင့်တယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ကချင်ရှိနေတွေကပြောပါတယ်။ရာသီဥတုထံကြောင့်မြစ်ကြီးနားအကျဉ်းတောင်နဲ့အကျဉ်းကျခံနေရသူတွေရဲ့ကျန်းမာရေးကလက်တလောဆိုးရိမ်စရာရှိနေပြီးတော့လိုအပ်တဲ့ကျန်းမာရေးဆောင်ရှောက်မှုစေဝါတွေရဖို့တောင်းဆိုထားတယ်လို့သူတို့လွတ်မြောက်ရေးဆောင်ရွက်ပေးနေသူတွေကပြောပါတယ်။အသေးစိတ်ကိုဆက်ပြီးတင်ပြပေးပါမယ်ရှင်။ပြည်တွင်းစစ်ရတန်းရင်းနဲ့စစ်ဘေးသင့်ပြည်သူတွေလွတ်မြောက်ရေးကချင်ပြည်နယ်မြစ်ကြီးနားမြို့မနောကွင်းကနေတမျိုးလုံးလှည့်လည်ပြီးတော့ငြိမ်းချမ်းစွာလမ်းလျှောက်ဆန္ဒပြခဲ့ကြတဲ့ဒေသခံပြည်သူထောင်ချီပါဝင်တဲ့လှုပ်ရှားမှုဦးဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ကိုလမ်ဆောင်ဦးဇော်ကျန်နဲ့ဒေါ်နန်ဘူးတို့ကိုတက်မတော်ရဲ့ဂုံတိတ်ခါညှို့နှံအောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကနေသူတို့ကိုတက်အသေးဖြတ်မှုနဲ့ဆွဲဆိုထားတဲ့အမှုကိုတော့ကချင်ပြည်နယ်မြစ်ကြီးနားတရားရုံးကနေပုံမှန်900ချိုးဖောက်မှုနဲ့ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကထောင်နဲ့6လနဲ့ငွေတန်5သိန်းချမှတ်ခဲ့တာဖြစ်ပါတယ်။အခုလက်ရှိမြစ်ကြီးနားအကျဉ်းတောင်မှာအကျဉ်းချခံထားရသူကချင်ငိမ့်ညံ့ရေးလှုပ်ရှားသူ၃ဦးရဲ့အမှုတရားဥပဒေလမ်းကြောင်းအတိုင်းကချင်ပြည်နယ်တရားလွှတ်တော်မှာပြင်ဆင်ချက်တင်သွင်းထားပြီးတော့သူတို့လုံးဝလွတ်မြောက်တဲ့အထိအစဉ်စဉ်အဆက်ပြီးအယူခံဝင်သွားမယ်လို့ကိုလောင်ဆောင်တဲ့ဥဇော်ချက်တို့အတွက်ဥပဒေကြိုးဆောင်ဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေကြီးဥမုံဆိုင်ထူးကပြောပါတယ
်။လာမြို့နယ်တရားရုံးကအမိန်ကိုမကျင်းနာလို့ပေါ့ဗျအပိသာမိတ်ကိုမကျင်းနာဘူးပြီးကြတော့မကျင်းနာခင်တရားရုံးမှာဟာအယူခံတက်တယ်အယူခံတက်တော့မကျင်းနာခင်တရားရုံးကစစ်ချင်းပတ်လတ်တယ်ပေါ့ပတ်လတ်တော့ခုဒီစစ်တော်ကြတော့ကျွန်တော်ပင်စမှုတက်တာပေါ့ခုအမှုကတော့ပြင်ပြနေတရားလို့တော့လက်ခံထားပါပဲကျွန်တော်တို့တက်တာပေါ့လက်ခံထားပြီဆိုတော့အခုသူတို့နပတ်လောက်ကြာလို့ရှိရင်ကျွန်တော်တို့ဒီ6လက်ချက်ပေးဖို့ရုံချင်းလာလိမ့်မယ်အဲ့ချိန်6လက်ချက်ပေးဖို့ကြုံချင်းထွက်လာလိမ့်မယ်ဆောက်လက်ချက်ပေးပြီးလို့ရှင်တော့ပြည်နယ်တရားလွတ်တော်သူတို့တုံတုံတရားမြင့်ကြံထားမှာပေါ့ဗျာကချင်ပြည်နယ်တရားလွတ်တော်ကတက်မပင်ဆင်ပေဖြစ်လို့ရတယ်အဲ့အာဏာတို့ရှင်မှာရှိတယ်အဲ့တော့သူတို့တရားစင်ရေးအာဏာနဲ့အညီကောင်းကောင်းသူတို့လွတ်လပ်ခြင်းသုံးနိုင်မယ်ဆိုရင်တော့ကိုလုံးဆောင်တို့သုံးဦးကိုလွတ်လိုက်ဖို့သူတို့မှာအမိန်ပေးပန်ခွင့်ရှိပါတယ်အမိန်ချပန်ခွင့်ရှိပါတယ်
အခုလက်ရှိမှာတော့ကချင်ပြည်နယ်တရားလွှတ်တော်ရုံးဘက်ကအမှုနဲ့ပတ်သက်ပြီးပြန်ကြားလာမယ့်အခြေအနေကိုစောင့်ကြည့်နေပြီးတော့မြစ်ကြီးနားအကျဉ်းတောင်ကိုတွားရောက်ပြီးသူတို့အမှုတွေနဲ့တွေ့ဆုံခဲ့ကြအောင်အခုလက်ရှိအကျဉ်းကျခံထားရသူတွေတုံနေရတဲ့အခက်အခဲနဲ့အကျဉ်းကျခံထားရသူဒေါ်နန်ဘူးရဲ့ကျန်းမာရေးအခြေအနေဟာစိုးရိမ်စရ ရာကောင်းတဲ့အနေအထားဖြစ်တယ်လို့ရှင်နေကြီးဦးမုံဆိုင်သူကပြောပြပါတယ်
။ဆောနာပူနဲ့တော့ဂျန်နမီတာစုတွေကိုပြောတာကတော့သူကနည်းနည်းချက်မရေးရှူချာတယ်ချက်မရေးမကောင်းဘူးအဲ့ဒါကြောင့်မို့ဒီသူ့တက်စင်မပြေဘူးလို့သူ့အနေနဲ့အဲအခုချက်မရေးမကောင်းဘူးဆိုပြီးမှသူပြောတယ်လို့ကျွန်တော်သိရပါတာ
။ကချင်ညီညာရေးလှုပ်ရှားသူ၃ဦးအမြန်ဆုံးလွတ်မြောက်ရေးတီရှပ်ကမ်ပိန်းလိုမျိုးနောက်ဝိပုစုတောင်းတာမျိုးလိုကချင်လူလူဘက်ကနေငင်းညမ်းစွာထုံရှားမှုတွေဇက်တိုက်ဆောင်ရွက်နေသလိုအချင်းကြခံနေရသူတွေကိုလည်းလူကိုယ်တိုင်အားပေးပြီးလိုအပ်တာတွေဆောင်ရွက်ပေးနေပါတယ်လို့သူတို့လွတ်မြောက်ရေးအတွက်ဖွဲ့စည်းထားတဲ့ကော်မတီကလူခွင့်ရှင်တွေတူဖြစ်တဲ့ဥခွန်တော်ကပြောပြပါတယ်
သူတို့၃ယောက်ပါတဲ့တီရှပ်တွေပေါ့နော်အဲ့ဒါတွေလည်းကျွန်တော်တို့ဖြန့်ဝေတော့ဖို့ရှိတယ်ပြီးတော့မှဥပဒေနဲ့ဆက်ပြီးတော့တက်ပြာရှိတယ်ပေါ့နော်အယူခံပြုစုကျွန်တော်တို့တက်ပြည့်တဲ့ကြိုးစားနေတယ်ဒီတက်ဆိုင်ရဒီအကြီးကျယ်တွေပေါ့လေသူတို့စာရေးဖို့တော့ပြင်ဆင်နေရအဲ့ဒါတွေရှိတယ်ကျွန်တော်ဒီက message ပေးချင်တာကတော့သူတို့၃ယောက်ပေါ့နော်လွတ်လာနိုင်ဖို့အတွက်လက်ပေါင်းစုံကနေကျွန်တော်တို့အဲကြိုးစားဆောင်ရွက်နေပါတယ်ဆိုတာလေးပြောချင်ပါဘူးနောက်တစ်ခုကဆေမနာမူကတော့ငကူကနေသူကအဲအမေမချခင်တည်းကကျမကြီးကလည်းနည်းနည်းလေးအဲနည်းနည်းအားနည်းနေတဲ့အခြေအနေဆိုတော့အခုကလည်းဆေးတွေကလည်းအဲတကယ်ထိရောက်တဲ့ဆေးတွေမရရှိဘူးအဲ့တော့ကျွန်တော်တို့လည်းတက်နေတော့တောင်းဆိုနေရပါလေသူရဲ့ကျမကြီးကောင်းတာပို့တဲ့ကျမကြီးကိုတေချာဆောင်ရှောက်မှုဖြစ်ဖို့အတွက်တော့တက်နေတော့ကျွန်တော်တို့ကကြိုးစားပြီးတော့ဆောင်ရွက်နေတဲ့အကျိုးရှိပါတ
ယ်မြန်မာပြည်ငြိမ်းချမ်းအောင်ဖော်ဆောင်နေချိန်မှာပဲအခုလိုငြိမ်းချမ်းစွာလူလူချီတက်ဆန္ဒထုတ်ဖော်တောင်းဆိုသူတွေကိုပြစ်ဒဏ်နေချတာထောင်နေချတာကငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်မှာအနောက်ရှက်ဖြစ်ုံနဲ့မကကချင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရအပေါ်လူလူရဲ့ယုံကြည်မှုကိုပါကြာဆင်းစေတယ်လို့လူခွင့်ရှင်နေကြီးဦးခွန်တော်ကရှုမြင်ပါတယ
်ဒီ၃ယောက်ရဲ့လောက်ဆောင်မှုကဒီအဓိကဒီလူတိုင်းစာနာမှုအနေနဲ့ဒီပြည်ဝိဒီလက်ပြည်သူတို့ကိုကယ်ပေးဖို့အတွက်ဆိုပြီးအစိုးရကိုတောင်းဆိုတာပဲလေ။ဘာမှဟိုနိုင်ငံကြီးတို့ဘာအသွေးအိမ်အောင်ပေါ့နော်တခြားဘာအသွေးရောမပါဘူးပေါ့နော်။လူတိုင်းစာနာမှုအနေနဲ့ဒီလူတွေကိုကယ်ထုတ်ပေးဖို့ဆိုပြီးတောင်းဆိုရအပေါ်မှာတော့မှဒီလိုပြားဆွဲပြီးတော့မှဒီလိုသာပြစ်ဒဏ်နေပြီးနေမယ်ဆိုရင်တော့တို့ရှိတဲ့ format democracy federal ဒီနေရာခရင်းဒါသူတို့ကယုံကြည်ဖို့အခက်အခဲရှိတာပေါ့ဒီကမှာဒီဆိုရနဲ့ကျွန်တော်တို့ဒီသူနဲ့ဟိုယုံကြည်မှုပြီးဆောက်တဲ့နေရာမှာတော်တော်လေးအခက်အခဲရှိတယ်တော့ကျွန်တော်တို့ကသုံးသပ်ပါပေါ့
အမိတ်ချမှတ်လိုက်ခြင်းကစပြီးသူတို့သုံးဦးအမြန်ဆုံးလွတ်ပေးဖို့မြစ်ကြီးနားမိုင်းကြရန်စတဲ့ကချင်ပြည်နယ်တဝန်းဒေသအတီးတီကထောင်ချီတဲ့ကချင်ပြည်သူတွေစုဝေးဆန္ဒပြတောင်းဆိုခဲ့ပါသေးတယ်ရှင်သောရရှင်များရှင်မကြသေးခင်တုန်းကပဲလူငယ်အမှုပညာရှင်တဦးကိုမူရစေဝါလက်ဝဲတွေ့ရှိမှုနဲ့နှစ်ရှည်ထောင်နဲ့အပြစ်ပေးလိုက်တဲ့အတွက်ဝေဖန်သံတွေထွက်ပေါ်လာနေပါတယ်မူရစေဝါတွေအများအများဖမ်းဆီးမိနေပေမဲ့တရားခံကိုမမိတာရာဇဝတ်မှုကြီးတွေကိုမဖောက်ထုတ်နိုင်တာတွေကြောင့်ပြောစရာဖြစ်နေရတဲ့မြန်မာနိုင်ငံတရားစီရင်ရေးစနစ်ရဲ့အားနည်းချက်တွေနဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။မူရစေဝါအပါအဝင်ရာဇဝတ်မှုတွေကြာစင်ရေးဘာတွေလှုပ်ဆောင်နိုင်မလဲဆိုတာတွေကိုသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင်။ဒီကနေ့ညစီစဉ်တင်ဆက်မယ်စနေညတရက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါရစေကမ္ဘာနိုင်ငံတော်တော်များများကဆေးရပတိပခါတွေအတွင်မှာတော့ရက်ဆက်ကြမ်းကြုတ်မှုရဲ့ဒဏ်ကိုခံနေရတဲ့ကလေးငယ်အရေးအတွက်ဟာအခု2018ခုနှစ်အတွင်မှာတိတိတသားတိုးလာခဲ့တယ်လို့ယူနီဆက်လို့ခေါ်တဲ့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကပြောဆိုလိုက်ပါတယ်ရက်ဆက်မှုရဲ့ဒဏ်ကိုခံနေကြရသူတွေထဲမှာတော့မြန်မာနိုင်ငံအတွင်းကကလေးငယ်တွေလည်းပါဝင်တယ်လို့ဆိုပါတယ်အကြောင်းစုံကိုတော့ကိုကျော်အောင်လွင်ကစူးစီးတင်ပြပေးထားပါတယ
်မကြခင်ရပိုင်းအတွင်းမှာပဲကုန်ဆုံးတော့မဲ့2018ခုနှစ်အတွင်းပြပကတွေကြားမှာဒုက္ခခံစားနေကြရတဲ့ကလေးငယ်တွေကိုကဘာကအကာအကွယ်ပေးဖို့ပြက်ကွက်ခဲ့တယ်လို့ဒီဇင်ဘာလ28ရက်နေ့ကထုတ်ပြန်တဲ့ UNICEF ကုလသမဂ္ဂကလေးမျိုးရံမုံငွေအဖွဲ့ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့7လကာလအတွင်းလက်နက်ကန်ပြပကတွေဖြစ်ပွားတဲ့ကဘာတပေါင်းကဒေသတွေမှာအကြမ်းဖက်မှုတွေအကြားကလေးငယ်တွေနေထိုင်ခဲ့ရတဲ့အခြေအနေတွေဟာဆိုးဆိုးဝါးဝါးဆက်ပြီးတော့ကြုံတွေ့ခဲ့ရတယ်လို့ UNICEF ဖွဲ့ရဲ့အရေးပေါ်အစည်းအဝေးဆိုင်ရာညွှန်ကြားမှု Manuel Fontaine ကပြောပါတယ်အချမ်းမရဆက်မှုတွေကိုကျူးလွန်ခဲ့တဲ့သူတွေဟာလည်းအေးအေးယူမခံရသလောက်ဖြစ်နေတာမို့အခြေအနေတွေဟာပိုပြီးတော့ဆိုးလာခဲ့တယ်ကလင်းငယ်တွေကိုကူညီဖို့အခုတက်ပိုပြီးတော့လှုပ်ဆောင်မှဖြစ်လိမ့်မယ်လို့လည်းသူကပြောပါတယ်လက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေတဲ့အတိုင်းပြည်တွေမှာရှိနေကြတဲ့ကလင်းငယ်တွေဟာလူသားတိုင်းအဖြစ်အသုံးပြုခံရတာတက်ခိုင်မှာတုံးဖို့စူဆောင်းခံရတာအတင်းအဓမ္မပေးစားခံရတာမရင်းကျင့်ခံရတာအဖမ်းခံရတာတွေဟာလုံထုံးလုံနည်းတွေအဖြစ်ရှိလာနေပြီးဒီဖြစ်ပျက်တွေကဆီးရီးယား၊ယီမင်၊ကွန်ဂို၊နိုင်ဂျီးရီးယား၊တောင်ဆူဒန်နဲ့မြန်မာစတဲ့နိုင်ငံတွေမှာသတိတာတာရှိခဲ့တယ်လို့ UNICEF ဖွဲ့ကပြောပါတယ်။နှစ်တကူကာလမှာဒုက္ခရောက်နေတဲ့ကလေးငယ်တွေကိုမမေ့ကြဖို့ UNICEF အဖွဲ့ရဲ့အမှုဆောင်အရာရှိချုပ် Henrietta Fore ကဗီဒီယိုသတင်းစကားပါပါတယ
်။ As people prepare to celebrate the coming of a new year,I hope we also remember those who are not so lucky.
ဒါမေ့ညစ်တိကိုကြိုးစို့မှုလူတွေပြင်ဆင်နေကြချိန်မှာကံမကောင်းအကြောင်းမလှကြသူတွေကိုလည်းသိရကြလိမ့်မယ်လို့အစ်မမျှော်လင့်ပါတယ်။ဒီကနေ့ကမ္ဘာတစ်ဖက်မှာတန်းနဲ့ချီရှိတဲ့ကလေးနဲ့လူငယ်တွေဟာပြိပက္ခဖြစ်ပွားရာနိုင်ငံတွေမှာနေထိုင်နေကြရပါတယ်။ Syria, Yemen, တောင်ဆူဒန်လေအာဖရိက၊ Nigeria, Iraq, Afghanistan, မြန်မာနဲ့ Congo တို့အပြင်တခြားနိုင်ငံအများပြားတွေမှာဖြစ်ကြပါလေ
။ကမ္ဘာမှာဖြစ်ပွားနေတဲ့ပြိပက္ခတွေကပိုပြီးတော့ပြင်းထန်လာနေတာမို့ကလေးငယ်တွေရင်ဆိုင်နေရတဲ့အခြေအနေတွေဟာလည်းပိုပြီးတော့ဆိုးဝါးလာနေတယ်လို့ Henrietta Fore ကပြောပါတ
ယ်။ Conflicts are more frequent, more violent and longer lasting. And children pay the highest price. Their lives are
ဒီကနေ့ပြိပက္ခတွေပိုဖြစ်ပွားနေပါတယ်။ပိုရက်ဆက်ကြမ်းကြုတ်လာတယ်၊ပိုကြာရှည်လာတယ်။ကလေးတွေဟာဒီဒုက္ခကိုအများဆုံးပိဆက်ကြရတာဖြစ်ပါလေသူတို့တွေရဲ့ဘဝဟာအိမ်မက်ဆိုးပါပဲ
ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ညာတွေရဲ့အခွင့်အရေးချိုးဖောက်ခံရတာတွေနဲ့ပတ်သက်တဲ့သတင်းတွေကိုကုလသမဂ္ဂကဆက်ပြီးတော့လက်ခံရရှိနေတော့မှဖြစ်တဲ့အကြောင်းအဲ့ဒီသတင်းတွေထဲမှာအသက်ခံရတာပျောက်ဆုံးသွားတာနဲ့အဖမ်းခံရတာတွေလည်းပါဝင်ပြီးရိုဟင်ညာတွေလွတ်လပ်စွာလှုပ်ရှားသွားလာခွင့်မရှိတာကျန်းမာရေးနဲ့ပညာရေးဆိုင်ရာအခွင့်အရေးတွေလည်းမရရှိပဲဖြစ်နေတယ်လို့ UNICEF ဖွဲ့ရဲ့မနေ့ကထုတ်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီခွင့်ရတွေကိုရွေးညာကလေးငယ်တွေမရရင်လူဖွဲ့စည်းကိုထောက်ကူပေးဖို့လိုအပ်တဲ့အရေးချင်းတွေသူတို့မှမရှိဘဲဖြစ်နေလိမ့်မယ်လို့လည်းဆိုပါတယ်2018ခုနှစ်အတွင်း UNICEF အဖွဲ့ရဲ့ကြိုးပမ်းမှုတွေကြောင့်နိုင်ဂျီးရီးယားနိုင်ငံမှာလက်နက်ကင်တိုက်ခိုက်ဖို့စူးစောင်းခံခဲ့ရတဲ့ကလေး833ဦးအော်တိုဝါလာတုန်းကပြန်ပြီးတော့လွတ်မြောက်လာခဲ့တဲ့အကြောင်းတောင်ဆူဒန်မှာမိဘတွေနဲ့ကွဲကွာနေတဲ့ကလေး6000မိသားစုတွေနဲ့ပြန်လည်စုံစည်းနိုင်ခဲ့တဲ့အကြောင်းထောင်နဲ့ချီတဲ့ရွေးညာဒုက္ခတဲ့ကလေးငယ်တွေကိုစိတ်ပိုင်းဆိုင်ရာကြမ်းမာတိုးတက်မှုတွေရှိလာအောင်လဲကူညီပေးခဲ့ကြောင်းနဲ့လိမ်ပိုင်းဆိုင်ရာကြမ်းဖက်မှုခံခဲ့ကြရတဲ့အီရတ်နိုင်ငံကအမျိုးသမီးနဲ့ကလေးငယ်တွေကိုလည်းတိုးတက်မှုတွေရှိလာအောင်ကူညီနိုင်ခဲ့တဲ့အကြောင်းမနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလာမယ့်နှစ်တင်မှာကလေးတွေအပေါ်ကြမ်းဖက်မှုတွေကိုရပ်တန့်ကြဖို့ UNICEF အဖွဲ့ရဲ့အမှုဆောင်အရာရှိချုပ် Henrietta Fore ကတိုက်တွန်းပါတယ်။ကလေးတွေကိုကြမ်းဖက်မှုလုပ်တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်တာကြောင့်တိုက်ခိုက်နေကြတဲ့အဖွဲ့တွေအားလုံးကနိုင်ငံတကာဥပဒေကိုလေးစားလိုက်နာကြဖို့နဲ့ကလေးတွေရှိနေကြတဲ့စာတင်ကျောင်းတွေဆေးရုံတွေကိုပိတ်မှတ်ထားတိုက်ခိုက်တာတွေမလုပ်ကြဖို့ကလေးငယ်တွေကိုကာကွယ်ရေးကမ္ဘာနိုင်ငံတွေကဝိုင်းပြီးတော့ကြိုးပမ်းကြဖို့ကိုလည်း UNICEF အဖွဲ့ကတိုက်တွန်းထားပါတယ
်။ကိုကျော်အောင်လင်းသတင်းစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်သောတာရှင်များရှင်စောင်းနေ့နေဝေးတဲ့ဒီဇင်ဘာနှစ်တစ်ခုအချိန်တွေမှာတော့ VOE ကနေသောတာရှင်နေနားဆင်နိုင်မှုတေးသချင်းလက်ဆောင်လေးတွေပါပေးနေပါတယ်ဒီညနေခင်းအတွက်ကတော့ Kid Rock တီဆိုထားတဲ့ Happy New Year ဆိုတဲ့တေးသချင်းလေးကိုနားဆင်ကြရအောင်ပါရှင်
I'll be get shit faced. Let's get shit faced. Let's get in the trouble. Let's get out of this place. And I have faith in the coast that you clear. Say you love me. Happy New Year. Where's my car keys? Where's my car keys? My place ain't too far. We can crawl on our knees. What we're feeling, we can't do here. Sexual healing. Happy New Year. I know you're thinking, I must be crazy. Don't sweat that small stuff. Kiss me, baby. Yeah, it's September. But with you here, every night is a happy new year. A happy new year. A happy new year. Let's raise a glass. Cheers to you, dear.
Happy New Year ဆိုတဲ့တေးသချင်းလေးကိုသောတာရှင်နေနှစ်သက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင် VO ရဲ့ညနေဘက်အစည်းအဝေးကိုညနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်နောက်2နာရီကြာည9နာရီကနေ10နာရီအထိအစည်းအဝေးကိုတော့လိုင်းဒိုမီတာ16 25 32 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလဲပြောပြပေးပါအောင်ရှင်
အစ်ချင်းနိုင်ငံကြီးစားနဲ့ဒီမြောက်ဆင်နိုင်ဒေသကတီးခြားနှိမ်နှင်းမှု၃ခုအတွင်းစစ်သွေးကြွလို့ယူဆသူအယောက်40လောက်ကိုလုံခြုံရေးတွေကတုတ်တင်နှံခဲ့တယ်လို့အစ်ချင်းအာဏာပိုင်တွေကပြောပါတယ်။ကြီးစားမျိုးနီးမှာဘတ်စကားတစ်စီးကိုပုံခွဲတိုက်ခိုက်တာကြောင့် BNN ခီးသွား၃ဦးနဲ့လမ်းညွန်၂ဦးသေဆုံးသွားပြီးတော့နောက်တစ်ရက်မှာပဲအကြမ်းဖက်သမားတွေကိုအစ်ချင်းကနှိမ်နှင်းတာပါ။ဘတ်စကားမောင်းသမားနဲ့တခြားဒီခီးသွား BNN ဒီ၁၁ဦးကတော့ဒဏ်ရာရရှိသွားပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာခွဲထွက်လို့တဲ့မွတ်လင်တပုန်တွေကထောင်ထားတယ်လို့ယူဆတဲ့ဘုံတွေတွေကတလုံးပောက်ခဲ့ကြတာကြောင့်လူ၄ဦးဒဏ်ရာရသွားပါတယ်တောက်ကြနေညကလူသူရောက်ပေါက်နေပါတဲ့ရွာကကင်းစခန်းကိုစောင့်ကြက်နေတဲ့ထိုင်းလုံခြုံရေးတပ်ဖွဲ့တွေနဲ့စစ်သွေးကြွတွေအပြန်အလှန်တိုက်ခိုက်ခဲ့ကြတာလို့နာရာတီဝက်ပြည်နယ်အရာရှိတွေကပြောပါတယ်အဲ့ဒီအကြမ်းဖက်စစ်သွေးကြွတွေဟာတပ်တိုင်းနေကိုပြစ်မှတ်ထားပြီးတော့ဘုံထောင်ပောက်ခွဲခဲ့တာကြောင့်တရက်စစ်မီးတွေလည်းပြတ်တောက်ကုန်ပါတယ်ကမ္ဘောဒီးယားနိုင်ငံမှာ1998ခုနှစ်ကခမာနီအုပ်ချုပ်မှုကိုအဆုံးသတ်ခဲ့တဲ့အထိမ်းအမှတ်အဆောက်အုံကိုဝန်ကြီးချုပ်ဟွန်ဆန်ကစနေနေ့မှာဖွင့်လှစ်ခဲ့ပါတယ်။ဒီအထိမ်းအမှတ်အဆောက်အုံဟာဖနမ်ပင်မြို့မြောက်ဘက်မှာတည်ရှိတာဖြစ်ပြီးခမာနီဆိုရပြုတ်ကျခဲ့တဲ့နှစ်20ပြည့်အထိမ်းအမှတ်အဖြစ်နဲ့ဖွင့်လှစ်လိုက်တာဖြစ်ပါတယ်။ခမာနီတွေဟာကမ္ဘောဒီးယားနိုင်ငံကို1990ပြည့်လွန်နှစ်တွေကနေစပြီးတော့1998ခုနှစ်အထိအုပ်ချုပ်လာခဲ့တာဖြစ်ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာဒီခန်းနာကိုကျင်းကားပွင့်ဆေးဝါးစုံဝတ်စုံပြီးတော့တက်ရောက်ခဲ့ပါတယ်ခင်ဗျာ။
စနေညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ National Khali ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံးကြရအောင်ပါ။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.